ပေါ်တူဂီရောက်နေတဲ့ပုတ်ရဟန်းမင်းကြီးဟာခရီးယန်ဖုန်းတော်ကြီးတွေရဲ့လေအနိုင်ကျင့်မှုအရှုပ်တော်ပုံတွေအတွက်ပေါ်တူဂီကက်သလစ်ဘုရားကျောင်းအကြီးအကဲတွေကိုသတိပေးပြောဆိုပြီးဒီလိုအနိုင်ကျင့်ခံရသူတွေကိုလက်ခံစကားပြောသူတို့ခံစားမှုတွေကိုနားထောင်ပေးဖို့ဖုန်းတော်ကြီးတွေကိုတိုက်တွန်းပါတယ်ပေါ်ရဟန်းမင်းကြီးဟာ9ရက်ကြာပေါ်တူဂီခီးစဉ်ကတော့အရင်ဆုံးတော့ကမ္ဘာလူငယ်များနဲ့ကက်သလစ်ပွဲတော်ကိုတက်ရောက်ပါတယ်ပေါ်တူဂီဖျားချောင်းကနေငှားရမ်းထားတဲ့ကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ရဲ့စုံစမ်းရေးအစီရင်ခံစာအရဖုန်းတော်ကြီးတွေနဲ့တခြားဖျားချောင်းဝန်ထမ်းတွေဟာ1950ခုနှစ်ကတည်းကဆိုရင်အမျိုးသားနဲ့အမျိုးသမီးငယ်4815ဦးထက်မနည်းကိုအနိုင်ကျင့်ခဲ့တယ်လို့ဖော်ပြပါတယ်ဒီအစီရင်ခံစာမထွက်ခင်ကတော့ဒီလိုအဖြစ်အပျက်မျိုးတွေအနေချင်းသာဖြစ်ခဲ့တယ်ဆိုပြီးပေါ်တူဂီဖျားချောင်းတာဝန်ရှိသူတွေကခုခံပြောဆိုခဲ့ကြတာပါဒီအစီရင်ခံစာထွက်လာတော့လေဒီအစီရင်ခံစာတဲ့ပါတဲ့ကျူးလွန်သူတွေကိုအရေးယူဖယ်ရှားဖို့ဒါမှမဟုတ်ကျူးလွန်ခံရသူတွေကိုနစ်နာချေပေးဖို့ဆိုတာတွေကိုဖယားချောင်းကကနေဦးအဖြစ်ညှင်းပယ်ခဲ့တာပါအစီရင်ခံစာထွက်ပြီးတဲ့နောက်ဖေဖော်ဝါရီလအတွင်းနစ်နာသူတွေအတွက်စုတောင်းပွဲလုပ်ခဲ့ကြတဲ့ပေါ်တူဂီမြို့တော်ရဲ့အထင်ကြီးရှယ်ရော့နီမိုစ်ဖျားချောင်းမှာပဲလုပ်တဲ့ကက်သလစ်ဖုန်းတော်ကြီးတွေမေတီလရှင်တွေရဲ့ဝတ်ပြုစုတောင်းပွဲအတွင်းပိုယဟမင်းကြီးကအခုလိုစိုးရိမ်မှုကိုပြောခဲ့တာပါဒါပြင်ပေါ်ရဟန်းမင်းကြီးအနေနဲ့အခုလိုလိန်အနိုင်ကျင့်ခံရသူတွေနဲ့အခုသတင်းပတ်အတွင်းမှာပဲတွေ့မယ်လို့ယူဆရပါတယ်ပေါ်ရဟန်းမင်းကြီးဟာအရင်နိုင်ငံခြားခီးစဉ်တွေမှာလည်းအလားတူတွေ့ဆုံမှုမျိုးတွေလုပ်ခဲ့ဖူးပါတယ်ရှင်